မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီအငွေတွေမဆုံးရှုံးစေရဘူးဘဏ်တွေမပြိုလဲနိုင်ဘူးဆိုတော့လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဒဏ်လုံငန်းဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးဘူပန်ဒူဝထဦးဝင်းတော်ကသတင်းစာရှင်းလင်းပွဲမှာရောသတင်းဌာနတွေနဲ့စည်းစံတွေ့ဆုံရမှာပါရှင်းတာလင်းတာလုပ်ပါတယ်လက်ရှိကြုံနေရတဲ့ဘဏ်လုံငန်းဆိုင်ရာပြဿနာတွေဟာဘဏ်တွေကိုအခက်ခဲဖြစ်အောင် CDM လုပ်တာကနေစတာဖြစ်ကြောင်းနောက်ပိုင်းဘဏ်တွေမှာငွေတွေဝိုင်းထုတ်ကြထုတ်လိုက်ရင်ဒီအစိုးရပြုတ်ကျသွားမယ်ဆိုတဲ့နိုင်ငံရေးအရာမြောက်ထိုးပင့်ကွယ်မှုတွေ Facebook ကနေလှုံ့ဆော်လာကြကြောင်းအဲ့ဒီကနေတဆင့်တကယ်ငွေမလိုပဲတန်းစီငွေထုတ်တဲ့သူတွေပေါ်လာတယ်လို့ဆိုပါတယ်အဲ့လိုဖြစ်နေချိန်ဘဏ်ကိုအသုံးပြုပြီးစီရီယံသမားတွေကိုငွေကြေးထောက်ပံ့မှုလုပ်နေသူတွေကြောင့်ဘူပန်အနေနဲ့ငွေကြေးထုတ်ယူမှုကိုလူတူတပတ်ကျသိန်း20ကုမ္ပဏီသိန်း200ဆိုပြီးကန့်သတ်တာမျိုးလုပ်ခဲ့ရကြောင်းပြည်သူတွေအနေနဲ့လည်းဘဏ်မှာအပ်ထားတဲ့ငွေတွေမဆုံးရှုံးစေရဘူးလို့အာမခံကြောင်းဘဏ်တွေပြိုလဲစရာမရှိကြောင်းလက်ရှိအချိန်ဒီဘဏ်လုပ်ငန်းကိုပြက်စီးအောင်လုပ်နေသူတွေကြောင့်ဘူပန်ဘက်ကလည်းအကန့်အသတ်တွေလုပ်ရတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
လက်ရှိဘဏ်တွေဟာငွေအပ်ထားပြီးပြန်ထုတ်လိုသူတွေကိုထုတ်မပေးနိုင်တဲ့ပြဿနာကြီးတယ်မကအခြေခံဘဏ်လုပ်ငန်းဖြစ်တဲ့ငွေလွှဲလုပ်ငန်းတောင်မလုပ်နိုင်တော့တဲ့အခြေအနေရောက်နေတာတွေ့မြင်ရပါတယ်။အရင်ကတော့မြန်မာနိုင်ငံတနေရာရာကနေကို့ငွေလွှဲပို့လိုတဲ့ဘဏ်ရှိတဲ့တနေရာကိုငွေလဲတယ်ဆိုတာအလွန်လွယ်ကူတဲ့ကိစ္စပါငွေလွှဲပြီးမိနစ်ပိုင်းအတွင်းသက်ဆိုင်ရာငွေထုတ်သူဟာမှတ်ပုံတင်ပြပြီးတစ်ဖက်ဘဏ်ကနေငွေသားစကူအလွယ်တကူထုတ်ယူနိုင်ခဲ့တာမျိုးဖြစ်ပါတယ်။အခုဆိုဘဏ်အားလုံးမှာအဲ့ဒီဝန်ဆောင်မှုမျိုးတောင်ရပ်ဆိုင်းနေတာတွေ့မြင်ရပါတယ်။လက်တလောမြမစီးပွားရေးဘဏ်ကအဲ့ဒီငွေလွှဲဝန်ဆောင်မှုလုပ်ပေးနေတယ်လို့ကြေညာလုတ်ကင်နေပေမဲ့တကြိမ်ကိုကြက်ငွေ10သိန်းအောက်ပဲလွှဲလို့ရတာ fax နဲ့အချက်လက်ပို့တဲ့စနစ်ကြောင့်အချိန်ကြာတာသွားထုတ်ရတဲ့ဘဏ်တွေမှာကျိုးနီစနစ်ကြောင့်အဆင့်တွေများလွန်ပြီးငွေထုတ်ရခက်ခဲတာကြောင့်တိတ်ပြီးအသုံးပြုသူများတာမတွေ့ရပါဘူး။ရန်ကုန်ပန်းစိုးရန်ကမြမစီးပွားရေးဘဏ်ကွဲတစ်ဆိုရင်တော့တစ်နှစ်ငွေလွှဲလက်ခံမှု 20-30 လောက်ပဲရှိတာတွေ့မြင်ရပါတယ်။ဘဏ်တွေဘက်ကအဲ့ဒီလိုဖြစ်နေတယ်လို့မြန်မာနိုင်ငံအနှံ့အေဂျင့်အများကြီးထားပြီးအလုပ်လုပ်တဲ့ With Money လို့ online နဲ့လုပ်ရတဲ့ငွေလွှဲစနစ်မှာလည်းငွေလဲတော်ကိုလက်ခံတဲ့အေဂျင့်ပဲရှိပြီးငွေသားစကူထုတ်ပေးမဲ့အေဂျင့်မရှိတာမို့ပြည်သူတွေအခက်အခဲတွေ့နေကြရပါတယ်။အဲဒါကြောင့်ပဲအရင်အာနာရှင်ခေဟောင်းတို့ကအတိုင်းအဝေးပြေးဘတ်ကားတွေနဲ့ငွေလွှဲပေးပို့တာမျိုးလေးထွန်းကားလာတာတွေ့ရပါတယ်။အဝေးပြေးကားတွေနဲ့ငွေလွှဲရင်ပို့ကားကနှစ်ရာခိုင်နှုန်းငွေ10သိန်းပို့ရင်ကျက်2000လောက်ပေးရတာမို့ဈေးကြီးပေမဲ့လည်းအခြားရွေးချယ်စရာမရှိတဲ့ပြည်သူတွေဟာအဲ့ဒီနည်းနဲ့လေငွေလွှဲတာမျိုးလှုပ်ကြရပါတယ်
တကယ်တော့လက်ရှိပြည်သူတွေဟာနေ့စဉ်အချိန်နာရီများစွာအကုန်ခံပင်ပန်းကြီးစွာနဲ့ဘဏ်တွေကနေတန်းစီပြီးငွေထုတ်နေကြရတာဟာတကယ်ငွေလိုလို့ဘဏ်နဲ့ပိတ်မိနေတဲ့ငွေဖြစ်ပြီးထုတ်ပေးငွေတဖြည်းဖြည်းနည်းလာသလိုစိတ်မချရတော့လို့တနေ့ပြီးတနေ့ကြက်ငွေတန်ဖိုးတွေကြပြီးရင်ကြနေလို့စတဲ့အကြောင်းတွေကြောင့်ပဲဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးကြက်ငွေတန်ဖိုးမြ мян ဆန်းဆန်းကြဆင်းနေတာကိုဘူပန်ကထိမ့်ဖို့ကြိုးစားတာတော့တွေ့ရပါတယ်ပြီးခဲ့တဲ့မေလ16ရက်နေ့ကစ9ရက်အတွင်းဘူပန်ဟာဒေါ်လာ21သန်းလောက်ထုတ်ရောင်းခဲ့ပြီးတဲ့နောက်ဒေါ်လာဈေးဟာဒေါ်လာ1900ဝန်းကျင်ကနေ1650 1660ဝန်းကျင်မဆိုးစလောက်လေးကျလာတာတွေ့ရပါတယ်အခုလောက်ကင်တွယ်ပုံနဲ့တော့မြန်မာကျပ်ငွေတန်ဖိုးရှိသင့်ရှိထိုက်တဲ့တန်ဖိုးရောက်လာအောင်လုပ်နိုင်မှာမဟုတ်တဲ့အပြင်ဘူပန်ကဒေါ်လာတွေဈေးကွက်ထဲမထည့်ပဲနေလိုက်ရင်တော့အခုတန်ဖိုးထက်အများကြီးကျဆင်းသွားနိုင်တဲ့အရေးအယောင်လဲမြင်တွေ့နေရပါတယ်
အခြားတစ်ဖက်မှာတော့ငွေကြေးချမ်းသာသူတွေနဲ့ကုမ္ပဏီလုပ်ငန်းရှင်တွေကိုယ်တိုင်ဘဏ်ကရှိတဲ့ငွေတွေထုတ်ပြီးစိတ်ချရတဲ့ဒေါ်လာနဲ့ရွှေစုဆောင်းမှုအိမ်ချမ်းမြေလိုက်လံဝယ်ယူမှုတွေကလည်းကျပ်ငွေတန်ဖိုးကျဆင်းတာကိုအားပေးတယ်လို့ဖြစ်နေတာမြင်တွေ့ရပါတယ်။အဲ့ဒီအတွက်ဘဏ်တွေထဲပိတ်မိနေတဲ့မြန်မာကျပ်ငွေတွေကိုပြည်သူတွေဘလို့မှစိတ်ချလက်ချဖြစ်မဲ့ပုံမတွေ့ရတာကြောင့်ငွေထုတ်ယူလိုမှုဆက်ပြီးဖြစ်ပေါ်နေဦးမယ်သဘောခံမှန်းရပါတယ်။ခုဆိုရင်ဗဟိုဘဏ်ရဲ့ညွှန်ကြားချက်နဲ့ဘဏ်အသီးသီးဟာငွေသားလက်ဝယ်ရှိတဲ့ customer တွေကို special account အသစ်တွေဖွင့်ပြီးငွေအပ်ကြဖို့နှိုးဆော်နေတာတွေ့ရပါတယ်။ အဲ့ဒီငွေသားစကူနဲ့အပ်တဲ့ဘန်စင်းကနေငွေပြန်ထုတ်ယူလို့ရဆိုရင်အချိန်မီအားလုံးပြန်ထုတ်ပေးမယ်လို့ဆွဲဆောင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအထူးငွေစည်းရင်းဆိုတာအရင်ဘန်အပ်ငွေတွေလို့ ATM ကတ်လုပ်ပြီး ATM တွေမှာသုံးလို့မရပါဘူး။မိုဘိုင်းဘန်ကင်သုံးပြီးငွေလွှဲမယ်ဆိုရင်လွှဲလို့ရပေမယ့်အခြားအပ်ငွေစည်းရင်းတစ်ခုခုကနေအထူးငွေစည်းရင်းကိုလွှဲမယ်ဆိုတော့လက်ခံလို့မရပြန်ပါဘူး။ဒါအပြင်ကိုကအခြားသူတယောက်ယောက်ရဲ့ဘန်စင်းနဲ့လွှဲလိုက်မယ်ဆိုရင်အဲ့ဒီလက်ခံရရှိသူဟာဘန်မှာငွေသားစကူသွားထုတ်ယူလို့မရပြန်ပါဘူးကိုရဲ့အရင်ပိတ်မိနေတဲ့ငွေစင်းတွေနီးတူပိတ်မိငွေတွေဖြစ်သွားမှဖြစ်ပြီးထုတ်ချင်ရင်အများသူကလို့ ATM မှာပင်ပင်ပန်းပန်းတန်းစီဘန်ကိုသွားချင်ရင်ဘန်တိုကင်ရဖို့ကြိုးစားဆိုတဲ့အခြေအနေပြန်ရောက်သွားမယ်သဘောပါပြောရရင်အခုဘန်တွေတဲ့ငွေသားစကူဝင်လာအောင်special account ဖွင့်ပေးနေတဲ့ကိစ္စကလည်းအောင်မြင်မဲ့ပုံမရပါဘူး။လက်ရှိဘဟုဘဏ် account ထဲပေါ်ခြင်းတဲ့ပုံစံကပြည်သူတွေရဲ့အပ်ငွေဘဏ်တွေမှာပိတ်မိနေတဲ့ကိစ္စထုတ်ပေးငွေကိုတဖြည်းဖြည်းချင်း short ချကာလတစ်ခုရပ်တင်ရင်ရပ်ဘဏ်တွေကတော့နောက်ထပ်အပ်လာမယ့်ငွေစက်ကူတွေနဲ့ဘဏ်လုပ်ငန်းကိုအစ်စ်ပြန်လဲပတ်နိုင်အောင်စူးစမ်းမယ်သဘောမြင်တွေ့ရပါတယ်။ဒါကြောင့်လည်းမြမစည်းဝါးရေးဘဏ်နဲ့ပုဂ္ဂလိကဘဏ်တချို့ဟာငွေသားစက်ကူနဲ့ငွေလာလွှဲရင်အခြားတစ်ဖက်မှာလေငွေသားစကူနဲ့ထုတ်ပေးမယ်ငွေလှဲလုပ်ငန်းကိုအရင်လိုပြန်ပြီးလုပ်ကင်ပေးမယ်လို့ကြေညာလာတာတွေ့ကြရပါတယ
်တကယ်တကယ်တော့ကိုအပ်ထားတဲ့ငွေတွေကိုကိုလိုသလောက်ပြန်ထုတ်လို့မရယုံမကနည်းနည်းစီထုတ်ခွင့်ရဖို့ကိုလည်းလူပင်ပန်းစိတ်ပင်ပန်းကြီးစွာထုတ်ယူနေရတဲ့အခြေအနေမှာပြည်သူတွေဟာဘဏ်တွေကိုယုံကြည်စိတ်ချမှုနည်းသထက်နည်းလာနေတာတွေ့ကြရပါတယ်အခြားတစ်ဖက်မှာလေဘဟုဘဏ်ရဲ့ထိန်းချုပ်မှုမရှိတာကြောင့်ကြက်ငွေတန်ဖိုးတနည်းတစ်ခြားကျဆင်းလာတဲ့အခြေအနေမျိုးမှာပြည်သူတွေဟာဗန်နဲ့ပိတ်မိနေတဲ့သူတို့စုငွေတွေအတွက်ရတက်မရေးဖြစ်နေရတာကလည်းမထူးဆန်းလှပါဘူးလက်ရှိအခြေအနေဘိုးဗန်ရဲ့မှားယွင်းတဲ့စီမံခန့်ခွဲမှုအောက်မှာဗန်နေအပေါ်ပြည်သူလူထုပြန်ယုံကြည်လာအောင်လုပ်ပေးနိုင်မှာမဟုတ်သလိုငွေတန်ဖိုးတည်ငြိမ်အောင်ထိန်းပေးမဲ့အနေအထားမျိုးလည်းမမြင်မတွေ့ရပါဘူးဒါကြောင့်ဘိုးဗန်ဒုက္ခဥဝင်းတော်ပြောသလိုဗန်နေတဲကပြည်သူအငွေတွေမဆုံးရှုံးစေရဘူးဆိုတာမှန်နိုင်ပေမဲ့ပိတ်မိငွေတွေဖြစ်နေပြီးပေချင်းပြန်ရနိုင်မလဲမသေးကြမရေရာတဲ့အခြေအနေမျိုးဆက်ရှိနေပါဦးမယ်အလားတူဗန်နေပြိုလဲမှာမဟုတ်ဘူးဆိုပေမဲ့ဗန်ဝန်ဆောင်မှုတွေမပေးနိုင်တဲ့လေပတ်မှုမရှိတဲ့အမိခံဗန်နေအဖြစ်ပဲတည်ရှိနေတော့မှာဖြစ်ကြောင်းပါ